တရားစွဲခံထားတဲ့ကြောင်းသားတွေကိစ္စကိုလည်းဥရောပဆန်အောင်တို့ရှင်းနေလိုက်ပေးမယ်ကြားလို့ပါအဲ့ဒါအခုဒီတရားရုံးမှာဘယ်လိုတွေးခဲ့ရလဲခင်ဗျာ
ဟုတ်ကဲ့ကိုအောင်မိုင်းဆန်းအပါဝင်69ယောက်ကိုရေးမှုဥပုံမြင့်ကတေလိုလုတ်ပြီးတော့လက်ဗရမ်းမြို့နယ်တရားရုံးရဲ့ပြည်မှုကြီးအမှတ်993မြင်းဆောင်2015နဲ့ရုံးတင်တရားစွဲဆိုပါတယ်အဲ့တော့ပြည်မှုဆိုင်ရာဥပဒေပုံမှန်143145 149 332 505ခါခွေဆိုပြီးတော့စုစုပေါင်း1600နှစ်လောက်ကြားခံရနိုင်တဲ့ပုံမှန်5မျိုးနဲ့တရားစွဲဆိုပါတယ်အဲ့တော့နောက်တစ်ခုကဇော်ကြီးကဇော်မင်းပါ7ယောက်ကိုတော့ပုံမှန်143မြင်းဆောင်145မြင်းဆောင်149တို့နဲ့ပြည်ကြားအမှုဖွင့်ပြီးတော့ပြည်မှုကြီးအမှတ်994မြင်းဆောင်2015နဲ့ကြဗရမ်းမြို့နယ်တရားရုံးကိုရေးမှုဥပုံမြင့်ကပဲတေလိုလုပ်ပြီးတော့ဆွဲပါတယ်။
ဆိုတော့တချို့ဒီចောင်းသားကောင်းဆောင်တွေကိုလည်းတရားခံပြေးဖြစ်သတ်မှတ်တယ်ဆို
။၄ယောက်ကိုသူတို့ကဒီနေ့တရားခံပြေးမှုဖွင့်တယ်။ကျော်ကိုကိုရဲ့ရေးကြီးကျော်ကိုကျော်စိုးမိုးရဲ့နန္ဒစစ်အောင်ရဲ့နောက်မြတ်သူကောမြတ်သူအောင်တို့၄ယောက်ကိုတရားခံပြေးမှုတရားဖွင့်နေပြီးတော့သူတို့ဆောင်ရွက်ပါတယ
်။ဟုတ်ကဲ့။အဲ့တော့အခုဒီចောင်းသားနဲ့ပြည်သူပေါ့ဗျာဒီတရားဆွဲခံရတာအယောက်80လောက်ရှိတယ်လို့ကျွန်တော်ကြားတယ်လေအဲ့တော့ဒီအယောက်80အတွက်ကိုရှင်းနေအားလုံးဘယ်နှယောက်လောက်လိုက်ပေးမှာလဲခင်ဗျာ
အများကြီးပါကျွန်တော်ပါတယ်တရားလွတ်တော်ရှင်နေဦးကြည်မြင့်ပါတယ်ဗဒောင်းဘက်ကဆင်းလာတဲ့ဒေါခင်နင်းတဲ့နောက်ပြီးဒေါစင်မိုးတိုက်နောက်ပြည်မျိုးကရှင်နေဦးမြင့်အေးနောက်မန္တလေးကနေဆင်းလာတဲ့ဦးစန်းထွန်းအောင်နောက်ပြီးတော့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော့ခင်မိုးမိုးတခြားရှိနေဒီရောပါအများကြီးလာကြပါလေဒီနေ့တော့ပါဝါကိုဒီလိုပဲယူလိုက်တာပေါ့ကိုယ်စလေလွှဲစားယူပြီးတော့မှမခုနှစ်ရင်းညုံချိန်မှာအမှုစတင်စစ်ဆေးနိုင်ရေးကိုကျွန်တော်တို့ပြင်ဆင်ဆောင်ရွက်ပါမယ
်ဆိုတော့ဒီ AP ခုနှစ်ရင်းညကိုနောက်တစ်ချိန်ယုံချင်းဆိုတော့အဲ့ဒီနေ့စစ်ကြမှာလား
ခုနှစ်ရင်းညမှာအမှုကစစ်ကြည့်အောင်မှမဟုတ်ဗျခုနှစ်ရင်းညမစစ်ကြည့်ဘူးဆိုရင်တော့ယုံချင်းရတကြံကျော်သွားတော့မှာပဲ
ဥရောပဆောင်တို့ဒီចောင်းသားတွေဆရာဘာတွေသိခဲ့သေးလဲခင်ဗျာ
ပြရတဲ့အချက်ကဒီခလေးတွေကပြောပြတာသူတို့ရဲ့ iPhone 6 Plus တယ်လီဖုန်းတွေနောက်ပြီး laptop တွေနိုင်တွေသူတို့ရဲ့ကိုယ်ပိုင်ပတ်စံတွေအမြောက်အများဟာရေးတွေကဘာတစ်ခုမှပြန်မပေးဘူးတဲ့အဲ့တော့ဒီတဲ့ခါကျတော့အဲ့ဒါကတိုင်းရင်တိကာတို့တိုင်းရင်စက်တိကာတို့ ਨੇ ဆွဲပုံချပြီးတော့သူတို့ ਨੇ မဆိုင်သလိုညင်းပယ်တယ်ဒီလိုနဲ့အနေနဲ့ပြည်မဆိုင်ရာဥပဒေပုံမှန်409နဲ့ညီစွမ်းပါတယ်။ဟောအခုတော့ဖမ်းဆီးခံရတဲ့လူတွေရဲ့ဒီစီးတွေကိုအလွဲသုံးစားလုပ်တယ်ဆိုတာရဲတပ်ဖွဲ့ရဲ့ဂုံသိက္ခာကိုကြားဆင်းအောင်လုပ်တယ်ဆိုတာထင်ရှားနေပြီမဲ့လို့ရဲတွေကဆက်လုပ်နေတော့ဝင်ကြ။ဟောရရှိရတဲ့ဒဏ်ရာဒဏ်ချိန်နဲ့ပတ်သက်လို့လည်းစေကူတမှုအပိုင်းမှာကျော်ပန်းထားသလောက်အားမကောင်းပါဘူးလို့ပြောတယ်။သူတို့ပြောပြခြင်းအရာကတော့သူတို့ရိုက်လို့ရှိရင်းနဲ့ခေါင်းကိုအဓိကထားပြီးစင်ကရိုက်တယ်တဲ့။အဲ့ဒါကြောင့်တို့ရောကောင်းမှုတွေအာယုံကြောထိခိုက်နေတဲ့အနေအထားမျိုးတွေခံစားနေရပါတယ်တဲ့တို့ဆေးဝါးကုသမှုပိုင်းမှာလည်းပဲအုံတော့အာယုံကြောဆရာဝန်နေနဲ့ကုသပေးတာမရှိဘူးတဲ့ပြောကြပါတယ်အဲ့တော့ဒါအခုပြောမယ်ဆိုလို့ရှိရင်ကျောင်းသားတွေကရိုက်တဲ့ခံရတယ်ပစ္စည်းတွေလည်းဆုံးရှုံးနေတည့်ရခံလဲဖြစ်ရတယ်ရိုက်တဲ့လူတွေဘာမှဖြစ်ဘူးအဲ့ဒါတော့ပေါ်လွင်သွားပြီဒီနေ့ကျောင်းသားတွေအကုန်ရင်ဖွင့်သွားကြတယ
်ဟုတ်ကဲ့အဲ့တော့ဒီအခုကျောင်းသားတွေနဲ့ပတ်သက်လို့ပေါ့နော်ဒီတရားရုံးမှာအမိန့်ချလာမယ်ဆိုရင်ရောဘလို့ခံမှန်းလဲဥဒီပြုပြင်ပြောင်းလဲမှုတွေဖြစ်လာတဲ့တရားရုံးပုံစံနဲ့ဖြစ်လာနိုင်မလားဒါမှမဟုတ်လည်းဒီရင်စစ်ဆူကခစ်ဒီမှာတော့လို့ပဲစီရင်ချက်ချတာမျိုးတွေဖြစ်လာနိုင်မလားဘလို့ခံမှန်းလဲခင်ဗျာ
အရင်တော့တရားစွဲခံပြီးထောင်ချက်ခံနေကျောင်းသားတွေကတော့ဗျာရှိနေတဲ့ခေါ်လို့မရဘူးဘုကင်ညွန့်လက်တဲ့တော့အစမိသားစုနေရာနဲ့ထောင်ပြပြီးပိုးလာတော့တောင်းမှတွေ့ဝင်မရဘူးတော့အခုတစ်ခေါက်ကတော့ရတယ်သို့တော့တရားမျက်တာတဲ့စစ်စစ်စီမှုရပါမလားဆိုတာကျောင်းသားတွေရဲ့ရင်ထဲမှာတောကတစ်ခုတို့ဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သူတို့ပြောတာကကျွန်တော်တို့နိုင်ငံမှာတဲ့ရိုက်ခံရတဲ့သူကဟန်ကားရီထောင်ကြရဲတဲ့ဒေါအောင်သာစုကြည်လေတဲ့ဒီနေ့ဒီမှာရိုက်ခံရတာပဲတဲ့သူနဲ့ပါလာတဲ့လူရောသူရောအခြေချုပ်တွေရောထောင်ရောက်တဲ့လူတွေလည်းရောက်တယ်တဲ့အခုလေကျွန်တော်တို့ကရိုက်ခံရတယ်တဲ့ပြီးတော့ကျွန်တော်တို့ပဲထောင်ထဲရောက်တယ်တဲ့မထူးဆန်းပါဘူးဗျာတဲ့အရင်အတိုင်းပါပဲလို့ကျောင်းသားတွေရောဝန်ရံပြည်သူတွေရောအဲ့ဒီလိုပဲပြောကြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုလိုပြောပြတာ
ကျေးဇူးပါပဲဟော